ပကောက်ကူမြို့ကနေစစ်ကြောင်းထွက်လာတဲ့စစ်ကောင်စီတပ်ဟာအောက်တိုဘာ17ရက်ကစလို့ပေါင်မြို့ပေါ်မှာတပ်ဆွဲပြီးပေါင်မြို့နယ်တဲကကြေးရွာတွေကိုနေမင်းရှင်းလင်းရေးလုပ်နေတာအခုဆိုရင်ရသက်တပတ်ရှိနေပြီဖြစ်ပါတယ်။နေမင်းရှင်းလင်းရေးတွင်မှာအရသားတူတပ်ဖြတ်ခံခဲ့ရတယ်လို့ဒေသခံတူကပေါင်မြို့နယ်မြောက်ပိုင်းခြေနေကိုအခုလိုပြောပြပါဗျာ။ဒ
ီလားတော့ဆိုလဲပကောက်ကူတပ်မတရားဘက်ကနေပြည်သူဘက်ကနေအဲ့လိုမျိုးပေါ့။ကားအစီး80လောက်နဲ့ဝင်လာတယ်ညာ။ဒီကျွန်တော်တို့ဒီပေါက်ပကောက်ကူလမ်းပိုင်းငါနေမှာဝင်ပြီးကကျမပေါက်ရောက်တယ်ပေါက်ကနေမှာတခါအဲ့တော့ပေါက်ရောက်ခွင့်ရတော့ထွက်တယ်ပေါ့အဲ့လိုမျိုးပုပ်ပူကြီးကိုရေးရရဲစခန်းလို့ဟိုဘက်ဆိုဒီရုပ်ကွင်းလို့ရာကြီးပြင်းလို့အဲ့တည်းရိတ်ခါလဲပို့တာပေါ့ဒီရွာတို့ရဲစခန်းတို့ရှိရဲ့ရွာအနုတဝိုက်လမ်းကြောင်းတစ်လျှောက်တူပေါ့ရိတ်ခါလဲပို့ရင်စီကြောင်းထိုးတာပြရတူပါပေါက်မျိုးနဲ့အရှင်းရောက်ပိုင်းအနုတဝိုက်စီကြောင်းအနုတဝိုက်ရွာတွေပဲရှောင်ရတာလေဖလန်ကိုင်းတို့ထပေါက်ကုန်းတို့အိုင်နာတွေရောရှောင်းနေရတာပေါ့တားတယောက်အဲ့ဒါကဟိုဟာမင်းချက်နေတဲ့ဦးလေးပြအသက်50အရွယ်လောက်ရှိတယ်အဲ့ဒါကိုကက်ကြီးနဲ့ထိုးတက်တော့တာ
ဗျတပ်ဖြတ်ခံရသူဟာဝက်ပုတ်ကြီးရွာကဒေသခံလူဖြစ်တယ်လို့ဒေသခံတွေကဆိုပြီးတပ်ဖြတ်ခံရတာနဲ့ပတ်သက်လို့ VOA ကတီးခြားအတီမပြုတ်နိုင်သေးသလိုစစ်ကောင်စီဘက်ကလည်းတရင်ထုတ်ပြန်တာမရှိသေးပါဘူးစစ်တပ်ကနေပြီးရှင်းလင်းနေတာကြောင့်ပေါင်းမြုံနယ်မြောက်ပိုင်းကဝက်ပုတ်ခဲပင်အင်းဓာတ်တော်စတဲ့ကြီးရွာတွေပါဝင်ကျေးရွာဆေးရွာထက်မင်းကဒေသခံတောင်းတဲ့ချီဟာစစ်ပေးတိမ်းရှောင်နေရပါတယ်။ဒါပြင်ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲတွေဖြစ်ခဲ့ပြီးစီရေးတင်းမှာနေတာပါ။ပေါင်းမြို့နယ်တောင်ပိုင်းမှာဆိုရင်လည်းစစ်တပ်ကအစားအစာနဲ့ဆေးဝါးတည်ယူခွင့်တွေပိတ်ပင်ထားတဲ့အတွက်ဒေသခံတွေအခက်အခဲကြုံနေရတယ်လို့ဒေသခံတွေကဆိုပါတယ်
။ဒီစိတ်ကြွနေလာရင်ဆေးမိုင်းနဲ့ကြုံမှကြားမှာမင်းကတော့မမက်တယ်လို့အဲ့မှာတပေါက်ပိတ်တယ်။နောက်ဒီကဒီကမှာတပေါက်ပိတ်တယ်။ဒီမှာတော့ကောင်ဆေးဝါးအခက်အခဲလေးဘာမှမဝင်ခဏတော့ဆိုလိုက်ရတယ်ဒီစီဝါအနေနဲ့ကတော့အဆင်မပြေတော့ဘူးကြ။ဟိုကတမန်ခရနာလောက်ကတော့ကဲထိုးကြည့်လို့ကတော့တောက်လို့ဟိုဝယ်လို့ရရဟိုတိုင်ရင်တက်ဖို့ရပါစီစီပေါ်တော့ယာပြေးပြီမယ်လို့တကယ်စီစီကွာဖြစ်တဲ့ပြိဿာရမျိုးကြီးကပြင်မဖက်ဖို့တော့ဘာလို့ဆက်ကျဲတော့တာပေါ့ဒီပုံကြီးကအခုကပေါက်ကြည့်ပေါက်သားဆိုရင်ကိုမင်းမင်းပြောတာပေါ့
။ပေါက်တောင်ပိုင်းကနေပေါင်းမြို့ဘော်ကိုစီဝါကူတာဖို့တွားရင်လဲဖန်စီထိမ့်သိမ့်ခံရတာတွေရှိပြီးပြန်လဲလွမြောက်တာတွေရှိတယ်လို့ဆက်ပြီးတော့ဖန်စီထိမ့်သိမ့်ခံရတယ်လည်းရှိတယ်လို့ဒေသခံတွေကဆိုပါတယ်။ပေါက်တောင်ပိုင်းဟာလက်နက်ကင်ခုခံမှုအားကောင်းတဲ့နေရာဖြစ်တဲ့အတွက်စစ်တပ်ဘက်ကပိတ်ဆို့ပြီးအစားအသောက်နဲ့ဆေးဝါးတည်ယူခွင့်တွေကိုကန့်သတ်ထားတာပါအခုလိုကန့်သတ်ထားတဲ့အတွက်ဒေသခံရဲသားတွေမှာစာနယ်ဇင်းကပြက်လက်မှုကြုံတွေ့နေရတယ်လို့အချိန်မီဆေးဝါးကုသခွင့်မရပဲအခက်အခဲတွေကြုံနေရတာလည်းဖြစ်ပါတယ်ခင်ဗျာ